ချစ်ခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်အနန္ဒူလေးသိန်းနီးပါးအတွဲနိုင်ငံသားစစ်ဆေးခံရမဲ့တပ်တေခံကပ်ပြားအစိမ်းရောင်နေထိုင်ခွင့်ကတ်တွေအစ်စ်ထပ်မံထုတ်လုပ်ပေးနေရမှာအစိမ်းရောင်ကတ်ထုတ်ယူသူ1600ကျော်သားရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမပုံတင်ရေးဦးစီးဌာနကပြောဆိုပါတယ်ပြီးခဲ့တဲ့လထဲက white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်တွေကိုပြန်လည်အနံဖို့ကြေညာခဲ့ပေမဲ့ခုထိအနံထသူအများစုဟာအစိမ်းရောင်ကတ်ထုတ်ယူမှုမရှိကြသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါရရှင်
white card အနံသူတွေကိုကက်အစ်စ်တစ်မျိုးဖြစ်တဲ့နိုင်ငံသားစစ်ဆေးခံရမည်တပ်တေခံကပ်ပြားအစိမ်းရောင်ကိုပြန်လည်ထုတ်ပေးနေပါတယ်ပြီးခဲ့တဲ့လပထမပတ်ထဲကဒီလိုကက်အစ်စ်တွေပြန်လည်ထုတ်ပေးခဲ့တာဖြစ်ပေမဲ့အချို့ကစိုးရိမ်မှုတွေကြောင့်လာရောက်ထုတ်ယူခြင်းမရှိသေးကြောင်းလောလောဆယ်တနိုင်ငံလုံးမှာအစိမ်းရောင်ကတ်ထုတ်ယူသူ4000ခန့်သာရှိပြီးထိုင်းပြည်နယ်မှာတော့ဒီအစိမ်းရောင်ကတ်ကိုထုတ်ယူသူ1000ကျော်ခန့်သာရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမောင်မောင်တန်းကပြောပါတယ
်။အခုအဲ့ဒီနိုင်ငံသားစီစစ်ခံမိသူလက်မှတ်ဆိုတဲ့ဥစ္စာပေါ့။အဲ့ဒီလက်မှတ်တွေကိုအခုပြန်ထုတ်ပြီးနေအဲ့ကပြားတွေပြန်ထုတ်ပြီးတော့နောက်တချို့တွေလည်းလာလုပ်ကြတယ်ပေါ့။ကျန်တဲ့လူတွေကတော့တော့ဖို့အတွက်ကိုဒါပြုံးဖို့ပြောပြီးတော့သူဆောင်ရွက်နေပါတယ်နော်။အဲ့ဒီမှာတော့ကြားထဲမှာတော့မဟုတ်မှန်ဟိုအကြံဆွေးနွေးတွေဟိုရင်းကြလို့ပြီးမှယူမယ်ဆိုပြီးတော့ဟိုမြောက်ပြီးနေတဲ့သူတွေဒါမျိုးတွေကတော့ရှိတာပေါ့ကွ။အဖြစ်ပေါက်လို့တဲ့ဆိုတော့
စိမ်းရောင်ကပ်ပြားထုတ်ပေးနေချိန်မှာပဲနိုင်ငံသားလျှောက်ထားတာကိုလည်းတပါးတဲ့လက်ခံဆောင်ရွက်ပေးနေတာကြောင့်အားရောက်လဲလဲသူအနေနဲ့နိုင်ငံသားလျှောက်ထားလိုပါကစီစစ်ပေးနေတယ်လို့ပြောပါတယ်လက်ရှိထုတ်ပေးတဲ့အစိမ်းရောင်ကပ်ပြားတွေဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်နိုင်ငံသားဧနိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့တတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခံစားခွင့်ပေးသွားမှာဖြစ်တယ်လို့ဦးမောင်မောင်တန်းကပြောပါတယ်ဒီအစိမ်းရောင်ကပ်ပြားတက်တန်းဟာနှစ်နှစ်ဖြစ်ပြီးနှစ်နှစ်ပြည့်ရင်ပြန်လည်လဲလှယ်ရမှာပါလက်ရှိနိုင်ငံသားလျှောက်ထားမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဦးခင်ဆိုးကအခုလိုပြောပါတယ်
တိုင်းပြည်တကာလက်မှတ်အဲ့ရင်တော့နိုင်ငံသားတော့အစ်မခံသေးဘူးဆိုဒီမှာနေထိုင်ခွင့်ကိုအထောက်အပံ့ပြုစီတဲ့တိကျကြောက်လဲခရရမှာပါသူနိုင်ငံသားစစ်ခံမှာပဲလို့ရှောက်ထားလိုက်ရင်တစ်ပြည်သားတွေရှိတာပေါ့ဆိုဇန်နဝါရီ၁ရက်နေ့ကစပြီးတော့ခနေ့ကြည့်ဆိုနိုင်ငံသားအစ်စ်ခံမှုတဲ့ရှောက်တဲ့ပြည်ပေါင်းကသို့ဆိုတာရှောက်တာစစ်စစ်စခန်းကြီးတာ၄၆၆မှု၄၆မှုရှိတဲ့နေရာအဲ့ရလေးပြီးတော့မြို့နယ်နိုင်ငံသားစုံစမ်းစစ်ဆေးရေးဖွဲ့နဲ့ဖွဲ့ဘုတ်ဖွဲ့နဲ့ဖွဲ့ပြီးစစ်တဲ့ကမြို့နယ်ဖွဲ့ကလည်းစစ်တယ်မြို့နယ်ဖွဲ့ကလည်းစစ်ပြီးတော့အတို့ပြည်နယ်ဘုတ်ဖွဲ့ဦးတင်တာ80ရှိပါတယ်အဲ့80ဦးပြည်နယ်ဘုတ်ဖွဲ့ကလည်းပဲပခုပေါ့နော်ကတင်ပြပြီးဖြစ်ပါရဲ့
ဒီလိုတရားဝင်နိုင်ငံသားလျှောက်ထားပြီးနိုင်ငံသားပြုခွင့်ရသူတွေဟာတကယ်တမ်းမှာတော့ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်ကင်ဆောင်ထားသူတွေခံစားရတဲ့အခွင့်အရေးတွေကိုသာခံစားရလဲရှိကြောင်းလွတ်လပ်စွာသွားလာခြင်းနဲ့တောင်းတက်ခွင့်တွေမရသေးကြောင်းစစ်တွေမျိုးကဘင်္ဂလီတူအခုလိုပြောပါတယ
်ဘာဖြစ်လို့လဲဆိုတော့မြေပုံမှာလုံပြီးပြီလေမြေပုံမှာ3လအတွင်းမှာသူတို့နိုင်ငံသားလက်မှတ်ထုတ်ပေးတာတွေ့ပါတယ်ဒါတော့မင်းနဲ့3လအတွင်းမှာရတာကကျွန်တော်တို့နိုင်ငံသားစစ်စစ်လို့ခံလို့ရပါတယ်ဒါပေမဲ့ဒီရတဲ့လူတွေကဘလို့မအဲ့ဒီနိုင်ငံသားလက်မှတ်ကိုကိုင်လို့ဘလို့မလုံးလို့မရသေးဘူးခင်ဗျာမြေပုံကလူတွေဘေးကမသွားလို့မရသေးဘူးခင်ဗျာကျွန်တော်တို့လုံးပိုက်မယ်ဆိုရင်တော့ရတယ်ဘန်ဂလီနဲ့ရမယ်ဆိုတာလည်းကျွန်တော်တို့သိတယ်ဒါနိုင်ငံတော်ဒီချောင်းတက်ကိုချောင်းဆိုင်လို့မရဘူးအဲ့ဒါမျိုးတွေကိုကျွန်တော်တို့ပြောချင်တာပါ
လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့အတိအမှတ်ပြုထားတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွားလာမယ်ဆိုရင်တပ်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတယ်။တပ်တန်းကုံဆုံးနေတဲ့ယာယီတပ်တွေကံကပ်ပြားဆက်လက်ကင်ဆောင်အသုံးပြုမယ်ဆိုရင်ဒါမှမဟုတ်အစိမ်းရောင်ကကင်ဆောင်ခြင်းမပြုသူတွေကိုအမျိုးသားမှတ်ပုံတင်ဤဥရေနဲ့ညှိစွန်ပြီးပြစ်မှုထင်ရှားပါကနှစ်နှစ်ထက်မပိုတဲ့အလုပ်ကျန်းတဲ့ထောင်ဒဏ်ဖြစ်စေအလုံးမဲ့ထောင်ဒဏ်ဖြစ်စေ9000ကျပ်ထက်မပိုတဲ့ငွေဒဏ်ဖြစ်စေထောင်ဒဏ်ဖြစ်စေငွေဒဏ်နှစ်ရက်လုံးဖြစ်စေကြာခံရမှာဖြစ်ပါတယ်ဒီလိုပြောညာထားပေမဲ့စိမ်းရောင်ကတ်တွေထုတ်ယူမှုနည်းနေရတဲ့ပတ်သက်ပြီးစစ်တွေမြို့ကန်ဘင်္ဂလီတူကတော့အခုလိုရှင်းပြပါတယ
်ကျွန်တော်တို့ကဒီ1950ဆုံးနေမြန်မာနိုင်ငံသားရာအာဥပဒေရာလဲဒီစီဝတ်ကတ်ကိုထုတ်ပြီးတော့ကျွန်တော်တို့ဒီဝတ်ကတ်ကိုရလာတယ်ဒါပေမဲ့အခုဒီ green card ထုတ်ပြီးတဲ့အချိန်မှာကြတော့အဲ့လိုမဟုတ်တော့ဘူးခင်ဗျာဒီဘင်္ဂလီလူမျိုးများနိုင်ငံသားစစ်ဆေးမှုခံယူဒီကက်ပြားဆိုပြီးတော့ပေးလာတယ်အဲ့တော့ဆိုတော့ pre condition အနေနဲ့ကျွန်တော်တို့ကိုဘင်္ဂလီလူမျိုးများဆိုပြီးတော့ကျွန်တော်တို့ကိုနိုင်ငံခြားကနေခိုးဝင်လာပြီးတော့မှဒီနိုင်ငံသားစစ်စစ်ဖို့ခံယူရမယ်ဆိုတဲ့အနေထားဆိုတော့ ကျွန်တော်တို့လက်ခံလို့မရဘူးခင်ဗျာအဲ့ဒါနဲ့လူတွေကအဲ့ဒါကိုလက်မခံကြတာ
မြန်မာနိုင်ငံသားဥရေယနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်ကိုအချိန်မြင့်ဆောင်ရွက်နေတာကြောင့်ယာယီတပ်တွေကလက်မဲ့ white cat တတန်းကုံဆုံးရက်ကိုဒီနှစ်မလ31ရက်နေ့အထိတက်မှတ်ပြီးဧပြီလ1ရက်နေ့ကနေမေလ31ရက်အတွင်းပြန်လည်အနံဖို့နိုင်ငံတော်သမ္မတရုံးက February လကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ဒီ white cat ကိုပြန်လည်သိမ်းယူပြီးနိုင်ငံသားစစ်ဆေးခံရမည့်တပ်တွေကကပ်ပြားလို့ခေါ်တဲ့အစိမ်းရောင်ကတ်ကိုဂျွန်လ9ရက်နေ့မှာစတင်ပြီးထုတ်ပေးနေတာဖြစ်ပါတယ်
မကြောက်လား